စကိုင်းတိုင်းဒေသကြီးတပည့်မြို့နယ်နီးကကျေးရွာတွေမှာစစ်ကောင်စီတပ်ဖက်ကဝင်ရောက်ရှာဖွေဖမ်းဆီးတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရင်းမဲ့ပင်ဘက်ကကျေးရွာတွေမှာလည်းစစ်ကောင်စီတပ်ကဖမ်းဆီးတာတွေလုပ်နေလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုသားညွန်ဦးပြောပြပေးပါရှင
်။ဩဂတ်စ်လ9ရက်နေ့ညပိုင်းကစကိုင်းတိုင်းဒေသကြီးတပည့်မြို့နယ်ဆိုင်းပြင်ကျေးရွာကြားမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံပြီးတဲ့နောက်အနီးနားမှာရှိတဲ့ကျေးရွာတွေမှာဝင်ရောက်ရှာဖွေတာဖမ်းဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်။တပည့်မျိုးအနီးကညောင်လှ၊ကုံကြီး၊တပည့်သား၊မယိုးကုံ၊ယင်ကြီးစတဲ့ကျေးရွာတွေမှာစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေတာတွေလုပ်တယ်လို့ဒီပည့်မျိုးကတူကပြောပါတယ
်။ချင်းနီကတော့ရွာတွေတဲ့ပတ်မွေပြီးတော့အဲ့အိမ်နေတဲ့ပစ္စည်းတွေမီးရှို့ရှို့သွားတယ်။မင်းရလည်းရှို့တယ်၊ဒီနေလည်းရှို့တယ်။ဒီနယ်တွေကရွာတွေနဲ့ဆင်းပြီးတော့သူနဲ့ပေါင်းပြီးဝင်နေ။ဒီရွာတွေထွက်ပြီးကတော့ကျန်တဲ့ပစ္စည်းတွေမီးရှို့ကြတယ်။အောင်မြင်နေလေမိရပေါ့စကားကံခေါ်ထားလာ။ရောင်နှရွာမှာနမောကျောင်းနမောကျောင်းမှာသူတက်ဆွဲထားတယ်မိရ။ဟုတ်ကုရှိနေရတက်ဆွဲထားပြီးတော့ဒီလူမိရ9ရောက်ဖမ်းထားတယ်။ဖမ်းချက်ရှိစီးမီးရှို့ပြလိုက်တာ။ဒီတောင်လူလောက်ကြတာပေါ့ဗျာ။ရွံ့လို့ကြတာ။ရွံ့လို့လက်ဆိုင်ကြမီးရှို့ပြတာ။နောက်ထုတ်ကမောင်းနေတဲ့14မိနစ်ခလေးတယောက်ကိုတနက်နေ့ပြတယ်။မသေးတော့ဘူး။နောက်ဒီလိုတော့ပေါင်းမှလည်းမှန်ထားတယ်။အင်းအန်တရာကျော်လောက်ရှိတယ်။တပင်းကနေပြီးတော့တပင်းမျိုးအရှိတောင်ဆက်6မိုင်လောက်အကွာရွာတွေမှာတော့မှုန်နေတာ
။တပင်းမျိုးအနီးကကြေးရွာတွေမှာမကြာခဏဆူသလိုပဲစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ပွားလေးရှိပါတယ်။တစ်ဆက်တည်းမှာပဲသခိုင်းတိုင်းတွေကရမပင်မျိုးနဲ့ဘန်ပွေးကြေးရွာမှာစစ်ကောင်စီတပ်တွေကဒေသခံတွေကိုဖမ်းပြီးတော့စိုက်ကွေတွေကိုလည်းမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။
အဲ့ဒါမွေးမှာဒီဟိုဘောဒီဒလာရဲ့ပြောကြတဲ့ကြောင့်သူသူလည်းအစ်မပြေလို့ဒလာကိုလည်းမြေထိုးပါခိုင်းတာလေအခုအဲ့ဒါမွေးကြောင်းလဲမဆာဒီကောင်းလဲမတက်ဆဲကြတယ်လေအဲ့စစ်သားအင်အား80လောက်ပဲလေတယောက်တော့မိသွားတယ်ကျန်တာလည်းလွတ်သွားတာထွက်သွားတာအဲ့တော့ပြနေရပေါ့ဒါပေမဲ့အဲ့အဲ့အင်ကိုချက်ပြီးသွားတယ်ဒါပေမဲ့တိုင်ငယ်ငါးကြီးတွေ့တာကိုအဲ့ငါတွေ့တဲ့တိုင်ငယ်လည်းကိုမိဖို့ရှုတာအန်သွားတဲ့လူကသူလည်းကတော့စာပင်ကြောင်းလေးမှာအခုလည်းစာပင်ကြောင်းလေးတော့ရှိတော့တယ်လေပြင်ခေါ်သွားထုတ်သွားတော့မတွေ့သေးဘူးတဲ့အဲအဲ့ရွာကတော့ထွက်ပြေးနေပြီအဲဟိုပဲမြေဟိုညာလေးရွာတွေတော့ထွက်ပြေးနေတာပဲ
ဆရာနာတိတ်မှုဆန္ဒပြပွဲတွေကိုစစ်တပ်ကနှိမ်နင်းခဲ့တဲ့နောက်ပိုင်းနိုင်ငံရဲ့နေရာအတော်များများမှာဒေသခံတွေရဲ့လက်နက်ကင်ခုခံမှုတွေဖြစ်လာပါတယ်ရင်းမဲ့ပင်နဲ့ကဏီနယ်တွေမှာလည်းစစ်ကောင်စီတပ်တွေမကြာခဏဆူသလိုပဲမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိနေပါတယ်ဒါကြောင့်မလို့အနီးအနားကြေးရွာတွေကိုစစ်တပ်ကဝင်ရောက်ရှာဖွေတာတွေဖမ်းဆီးတာတွေရှိသလိုကြေးရွာသားအတော်များများလည်းထွက်ပြေးတိမ်းရှောင်ပြီးတော့စစ်ပေးဒုက္ခသည်တွေဖြစ်နေကြပါတယ်ခင်ဗျာ